ပစရံကတော်မှာတိုက်ခံကောင်းဆောင်အလက်စီနဗောနီဦးဆောင်တဲ့အောက်ရီလိုက်ဆောင်မှုစန့်ချင်ရင်းနဲ့ဝန်ကြီးချုပ်ဒီမီထရီမီဗီယက်ဒက်ဖ်နှုတ်ထွက်ပြီးထောင်နဲ့ချီတဲ့ရုရှားပြည်သူတွေလမ်းမတွေပေါ်မှာဆန္ဒပြခဲ့ကြပါတယ်။လူလူချီတက်ပွဲကိုအသွားမော်စကိုမြို့တော်မှာအတိုက်ခံကောင်းဆောင်နဗောနီကိုဖမ်းဆီးလိုက်ပြီးလို့လည်းသတင်းတွေမှာဖော်ပြကြပါတယ်။ပထမမှုတွေရှိခဲ့တဲ့လွတ်တော်ရွေးကောက်ပွဲတွေကို2017-2018အကြီးအကျယ်ဆန္ဒပြမှုတွေနောက်ပိုင်းအခုဆန္ဒပြပွဲကမကြီးနှက်ချက်တွေပေါက်ကွဲထွက်လာတဲ့အကြီးဆုံးဆန္ဒပြပွဲတစ်ခုအဖြစ်လည်းရှိမြင်နေကြပါတယ်။အခုချိန်ကြီးတော့ရုရှားနိုင်ငံပိုင်းသတင်းတွေမှာဒီဆန္ဒပြပွဲတွေအကြောင်းတလုံးတစ်ပါးသားမှာတော့မပြောသေးပါဘူးမျိုးတို့မှာဆန္ဒပြကြတယ်လို့သတင်း website တွေနဲ့လူမှုကွန်ရက် social media တွေမှာဖော်ပြနေကြပါတယ် Vladivostok မှာတော့ဒေါ်ဇင်နဲ့ချီဖမ်းခံရတယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်ဝန်ကြီးချုပ် Medvedev ကအကျိုးမျက်မယူတဲ့အဖွဲ့အစည်းတွေရဲ့ရှိုးဝှက်အချိတ်ဆက်တွေနဲ့ဇင်ခိုင်အရာတွေအပျော်စီးသင်္ဘောတွေသတိချန်တွေစုဆောင်းထားတယ်လို့ဆွဆွဲထားတဲ့အသေးစိတ်အချက်လက်တွေပါသတင်းတစ်ပုဒ်ဒီလအစောပိုင်းကလူသိရှင်သာထွက်ပေါ်လာပြီးနောက်မှာအတိုက်ခံကောင်းဆောင်နဗောင်ဒီကဆန္ဒပြဖို့ဆိုဩခဲ့တာဖြစ်ပါတယ်။အင်တာနက် YouTube ပေါ်မှာတင်ထားတဲ့ဒီသတင်းကိုကြည့်ရှုတဲ့အချိန်ကြီးကအသက်တန်းရှိပါတယ်။ဝန်ကြီးချုပ်မက်ဗီယက်ဒက်ကတော့ဒီကိစ္စကိုတစုံတရာမတုံ့ပြန်သေးပါဘူး။ဒီနေ့နောက်ပိုင်းမှာတော့စိန့်ပီတာစဘတ်နဲ့မော်စကိုမြို့တို့မှာလည်းခွင့်ပြုမိတ်မရှိပဲဆန္ဒပြဖို့စီစဉ်နေကြပါတယ်။အတိုက်ခံကောင်းဆောင်နဗောင်ဒီရဲ့တရားဝင် website မှာတော့မြို့ပေါင်း99မြို့မှာဆန္ဒပြဖို့စီစဉ်ခဲ့ပေမဲ့52မြို့မှာဒေသဆိုင်ရာအာဏာပိုင်တွေကဆန္ဒပြဖို့ခွင့်ပြုခဲ့ဘူးလို့ဖော်ပြထားပါတယ်ခင်ဗျာ။